ကိုင်းတိုင်းချောင်းဦးမြို့နယ်ထဲမှာပြူစောတိကျေးရွာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်နေပြီးစစ်တပ်ဖက်ကလီရင်ဖြစ်ကူအုံပြုပြီးတော့အပြင်းထန်ခုခတ်နေပါတယ်။ကရီမြို့နယ်ထဲမှာလည်းစစ်တပ်ရဲ့လေးချောင်းတိုက်ခိုက်မှုတွေရှိခဲ့ပါတယ်။စကိုင်းတိုင်းထက်ကစီအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ဦးတင်မောင်တန်းပြောပြထားပါတယ်
။စကိုင်းတိုင်းချောင်းမြို့နယ်နမိုင်ခန့်အကွာမှာရှိပြီးစစ်တပ်ကြောတောက်နောက်ခါရပြူစောတိတွေတပ်ဆွဲထားတဲ့ကင်မွန်တော်ကျေးရွာကို February 15ရက်ကစလို့ကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်နေပါတယ်။ဘုံရအခြေဆိုင်အနောက်မြောက်တိုင်းစစ်ထာသာချုပ်ကနေစစ်အင်အားဖြည့်တင်းခုကနေသလိုလေချောင်းကပါဘုံကျဲနေတာကြောင့် February 18ရက်နေ့ထိနှစ်ဖက်တိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံတဦးပြောတာကတော့
ဒမွန်တော်ကရကဝေးတက်တယ်အဲ့မှာဝန်ရ15ရက်နေ့ကမနေ့စနေလောက်ကနေစာတိုက်လိုက်တာပဲ။တိုက်လိုက်ပြီးတော့ညနေဒီနိုင်လောက်ကြလင်းရောက်လာတာပဲ။ဘာမှကတော့အသုံးပြရမနေ့ကနိုင်လောက်ဘာမှခေါ်ပကနေပြီးတော့ဝင်လာတယ်။အဲမနေ့က6ရက်နေ့ဒီနေ့ဝင်မနေ့ကတော့6ပြပေးပြ။စစ်တပ်ကနေပြီးတော့အဝါနဲ့အပြောက်ပြီးပါရင်းနဲ့လက်နေကြီးတွေနဲ့ပြကူပေးနေတာ။ဒီစကုန်နေရနေခုရည်ဒီပြနေပါလားတော့နဲ့
စစ်ကူလာတဲ့စစ်တပ်စစ်ကြောင်းဟာတိုက်ပွဲဖြစ်နေတဲ့ကင်းမွန်တော်ကျေးရွာဘက်ကိုတွားနေချင်းလမ်းဘေးဝဲရတစ်လျှောက်ပြစ်ခတ်သွားလို့ချောက်ဦးမြို့ကအမျိုးသမီးတူတေဆုံးပြီးတုံ့ပြန်ရရှိခဲ့ပါသေးတယ်စစ်တပ်ဘက်ကဂျက်ဖိုက်တာတွေပြင် Lady စစ်တပ်ရင်တွေပါအုံပြုတိုက်ခိုက်နေတာကြောင့်နှစ်ဖက်ထိခိုက်တေဆုံးတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်ချောက်ဦးမြို့နယ်ထဲမှာကင်းမွန်တော်ကန်စီကန်ကြီးကုန်းသုံးရွာဟာစစ်တပ်ထောက်ခံတဲ့ပြူစောတိကျေးရွာတွေဖြစ်ပြီးကန်စီရွာကိုပြီးခဲ့တဲ့2024စက်တင်ဘာလထဲမှာသိမ်းပိုက်တန်းခဲ့ပါတယ်လက်ရှိချိန်မှာမုံရမန္တလေးလမ်းပိုင်းနဲ့ချောင်းဦးပခုတ်ကူလမ်းပိုင်းတို့ကိုကာကွယ်တပ်ဖွဲ့တွေကယာယီပိတ်ထားပြီးတိုက်ပွဲဖြစ်နေတဲ့အနီးကဒေသခံတွေပါဘေးလွတ်ရာတန်းရှောင်နေရပါတယ်။အခုလိုတိုက်ပွဲတွေမှာပြင်းထန်ပြီး February 12ရက်မှာကင်းမွန်တော်ကျေးရွာအနီးကကလားကြီးနဲ့ရှမ်းထူးကျေးရွာကစစ်ဘေးရှောင်တွေနေတဲ့နေရာကိုစစ်တပ်ဘက်ကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့လို့9ဦးထဲမှနေတေဆုံးခဲ့ပြီး10ဦးကဒဏ်ရာရရှိခဲ့ပါတယ်။စကိုင်းတိုင်းတွေကပဲကဏီမြို့နယ်မှာလည်းလေကြောင်းတိုက်ခိုက်တာတွေရှိနေပါတယ်။ချင်းနယ်မြေဘေးမှာရှိတဲ့မုတ်ထောကျေးရွာကဂရုစိတ်ကို February 18ရက်မွန်းလွဲတနအီကျော်မှာစစ်တပ်ကဒေချောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါသေးတယ်။ထိခိုက်ဒဏ်ရာရတာရှိပြီးနေအိမ်တွေပျက်စီးတာတွေရှိသလိုစီးတဲ့ကားတွေနဲ့ဆိုင်ကယ်တွေမီးလောင်ပျက်စီးခဲ့တယ်လို့ဒေသခံတို့ကအခုလိုဆိုပါတယ်
။တနအီကျော်မှာဆက်ပိုက်တာ3900လောက်တခြားတာဒီဆက်လက်ပြီးလို့ဆွေးရအပေါ်ကနေဆက်ပြီးဆွေးပြီးပျက်စီးရတာစီးကားနဲ့စီးရဲဆိုင်ကယ်7ပြီးပေါ့။ဒိန်းနေရာတော့အိုက်သက်တွေပါပြီးပောက်လာလို့ပါလို့ပြောခြေနာမို့လို့သူရပြီးရွာလေးရှောင်းနေတာရှောင်းလို့
အရင်နောက်ညနေ 9:00 ကျော်မှာကရီမြို့နယ်အရှိတ်ဘက်ချမ်းကိုထပ်မံပုံကျဲတိုက်ခိုက်ခဲ့ပါတယ်။ထိခိုက်ပျက်စီးမှုတော့မသိရှိရသေးဘူးလို့ဒေသခံတွေကပြောပါတယ်။ဒီတိုက်ခိုက်တာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။မုံရွာ6ဦးနဲ့ကရီမြို့နယ်နတ်တပုတ်မြောက်ရွာမှာတိုက်ခိုက်မှုသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကညှင်းဆိုထားပါတယ်။